2020ရွေးကောက်ပွဲရလဒ်အရာပြည်ထောင်စုအဆင့်လွှတ်တော်တွေကိုအခုလာမယ့်ဖေဖော်ဝါရီလ1ရက်နေ့မှာခေါ်ယူမှာဖြစ်ပါတယ်။အရေးလွှတ်တော်တွေထက်နောက်အစိုးရသက်တမ်းလွှတ်တော်မှာဘာတွေလိုအပ်ချက်တွေရှိမလဲ။ဘယ်လိုမျှော်လင့်ထားသလဲဆိုတဲ့လွှတ်လာသူတွေရဲ့အမြင်ကိုမေးမြန်းပြီးကျွန်မစုမော်တင်ဆက်ထားတာနားဆင်ပါရှင်။အခုဆိုရင်တော့ဒုတိယကြိမ်လွှတ်တော်သက်တမ်းဟာ2021ခုနှစ်ဇန်နဝါရီလ31ရက်နေ့မှာကုန်ဆုံးမှာဖြစ်ပြီးရွေးကောက်ပွဲကျင်းပပြီးရပောင်း90အတွင်းလွှတ်တော်အစည်းအဝေးတွေကျင်းပရမှာဖြစ်တဲ့အတွက်လာမယ့်ဖေဖော်ဝါရီလ1ရက်နေ့မှာတတိယအကြိမ်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်စတဲ့လွှတ်တော်အသီးသီးပြောင်းလဲစတင်တော့မှာဖြစ်ပါတယ်။2020ရွေးကောက်ပွဲကနေလွှတ်တော်အသီးသီးမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်920နဲ့အများဆုံးရွေးကောက်တင်မြောက်နိုင်ရခဲ့ပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကလွှတ်တော်ကိုယ်စားလှယ်အမှတ်292နေရာနဲ့ဒုတိယအများဆုံးဖြစ်ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့42နေရာနဲ့တတိယအများဆုံး၊ရခိုင်မျိုးသားပါတီကတော့15နေရာနဲ့သရုပ်ထအများဆုံးလွှတ်တော်ကိုယ်စားလှယ်အသီးသီးရွေးကောက်တင်မြောက်ခံခဲ့ရပါတယ်လွှတ်တော်အသီးသီးအတွက်တတိယနေရာအများဆုံးရွေးကောက်တင်မြောက်ခံထားရတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဒီယိုကထာဦးဆိုင်ညွတ်လွင်ကတော့ပြည်သူအတွက်ရွေးကောက်ပွဲကတိအတိုင်းအကောင်းဆုံးဆောင်ရွက်သွားဖို့ပြင်ဆင်ထားပါတယ်လို့ပြောပါတယ
်ကျွန်တော်တို့ကတော့စွမ်းအားရှိတဲ့လောက်ပေါ့နော်စွမ်းအပြည့်ကျွန်တော်တို့ကြိုးစားမှာပါသူက majority vote ဆိုတော့ရှိတာပါဗျာဒါပေမဲ့တခြားတစ်ဖက်မှာကလည်းအမှန်တရားဆိုရှိတယ်လူတို့ဘလို့အကျိုးပြုနိုင်တယ်လေဆိုရက်အချက်တွေလည်းရှိပါတယ်အဲလူတို့အကျိုးရှိတဲ့အိုင်းပြည်အတွက်အကျိုးရှိတဲ့ဥပဒေတွေအစိုးရနော်တိုက်တွန်းချက်တွေကိုလူအများနဲ့ပယ်ချပဲဆိုပယ်ချတဲ့လူကတာဝန်ပေါ့ဗျာနော်ကျွန်တော်တို့ကတော့လူတို့အတွက်အကျိုးရှိနဲ့တိုင်းပြည်အတွက်အကျိုးရှိတဲ့ကိစ္စတွေကျွန်တော်တတ်နိုင်တယ်လို့လို့ပါဗျာအဲ့မဲ့အရာကိုထောက်ခံတာမထောက်ခံတာဆိုကျွန်တော်လည်းဘာမှတတ်နိုင်ဘူးဒါပေမဲ့လွတ်တော်မှာလုပ်တဲ့ကိစ္စမှလည်းအလုံးမတန်းရှိပါအဲ့ဒီတော့ဘလို့အကျိုးရှိအောင်ဘယ်လိုလဲလို့လုပ်ခဲ့လဲဆိုတော့အဲ့ဒါလူများတာနဲ့နေရတယ်မဆိုင်ပါဘူ
းလာမယ့်တတိယကြိမ်လွှတ်တော်သက်တမ်းမှာလွှတ်တော်အသီးသီးအနေနဲ့အစိုးရအဖွဲ့တွေကိုထိထိရောက်ရောက်ထိန်းချောင်းနိုင်တဲ့အခြေအနေဖြစ်ဖို့တိုင်းပြည်အတွက်လိုအပ်တယ်လို့နိုင်ငံရေးလေလာအကဲခတ်သူဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ
်ဒါမင်းတတိယကြိမ်လွှတ်တော်သက်တမ်းအတွင်းမှာလွှတ်တော်တွေအနေနဲ့ပေါ့လေသက်ဆိုင်ရာအစိုးရတွေကိုဟိုအပြန်အလှန်ထိန်းချောင်းမှုကုန်ကုန်တုံးနိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တွေအနေနဲ့အစိုးရအဖွဲ့တွေကိုချီချီရောက်ရောက်ထိန်းချောင်းနိုင်ဖို့ပြင်ဆင်ဆောင်ရွက်တဲ့နဲ့အဲ့ဒီလိုထိန်းချောင်းနိုင်ဖို့ကိုလည်းအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်တွေအနေနဲ့အထူးအမေးထားဆောင်ရွက်တဲ့နဲ့လို့မြင်ပါတယ်
နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ရဲ့တွဲဖက်အတွင်းမှကိုဘူကြီးကတော့လာမယ့်လွှတ်တော်သက်တမ်းမှာပြင်ဆင်တင်ပြပြင်ပြဋ္ဌာန်းတဲ့ဥပဒေတွေကိုအသေးချာအစိုးပြုတင်သွင်းဆွေးနွေးဆောင်ရွက်ပါလို့အကြံပြုပါတယ်
ဖြစ်တော်ရဲ့အလုပ်တွေကိုပြည်ပြည်ကျင်းကောင်းတဲ့ပုံနဲ့အောင်တော့ဖြစ်တော်မှလည်းကျေးဇူးရလို့ကျွန်တော်ပြောလိမ့်မယ်။ပြောင်းပြင်တဲ့ဥပဒေတွေကတော့အများကြီးပဲပေါ့နော်။အဲ့လိုပဲနောက်အဖြစ်ရဆိုတဲ့ဥပဒေတွေကလည်းနိုင်ငံကဆင်မြင်ဆန်းလုံးတွေဒီမိုကရေစီဆင်မြင်ဆန်းလုံးတွေတက်နေတဲ့ဥပဒေဖြစ်အောင်ပြောင်းလို့ပြောရမှာပေါ့။ဒါကတချို့နိုင်ငံရဲ့ဒီမျိုးလက်ဒီမိုကရေစီကိုတုံ့နဲ့တာဝန်ဖြစ်တော်ပြီပေါ့နော်
။ပြီးခဲ့တဲ့တက်တန်းတော့ကတော့ဥပဒေပြုံနိုင်ရေးအစိုးပြုမှုတွေမှာစစ်စစ်မှုတွေဖျက်ချပယ်ချတာတွေရှိခဲ့တဲ့အတွက်ဒီနှစ်တက်တန်းမှာတော့ဒီထက်ပိုပြီးတော့ပွေလင်းမြေသားမှုနဲ့လွတ်လပ်မှုတွေရှိဖို့လိုပါတယ်လို့ဒေါက်တာရံမျိုးသိန်းကကြံပြူပါတယ်
ဒီလွတ်တော်ထဲမှာဒီအစိုးရမေးခွန်းတွေနဲ့ပတ်သက်ပြီးတော့ဒီအာဏာရပါတီကစီစစ်တဲ့ကော်မတီကိုဆက်ပြီးတော့ထားမယ်လို့အဲ့ဒီစီစစ်တဲ့ကော်မတီရဲ့မူဝါဒတွေလုတ်ပိုင်ခွင့်တွေဟာဒီမိုကရေစီပြည်နယ်ပြောင်းလဲရေးကိုအထောက်အပံ့ပြုတဲ့မူဝါဒတွေလုပ်ငန်းရှင်တွေဖြစ်ဖို့လိုအပ်ပါတယ်နောက်ပြီးတော့အစိုးရကိုအပြန်အလှန်ထိန်းချုပ်မှုကိုအားကောင်းစေမယ့်မေးခွန်းမျိုးတွေအစိုးမျိုးတွေကိုဖွင့်ပြနိုင်တဲ့မူဝါဒမျိုးတွေဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုဖြစ်မှသာလျှင်ဒါမဲ့၅နှစ်အတွင်းမှာနော်ဖြစ်တော်ရည်အနေနဲ့အစိုးရကိုကောင်းကောင်းမွန်မွန်ထိန်းချုပ်တယ်မှန်တိုင်းပဲလို့မြင်ပါတယ်
။လာမယ့်ဖေဖော်ဝါရီလ1ရက်နေ့တနင်္လာနေ့မှာပြန်လည်ကျင်းပမယ့်တတိယကြိမ်ပထမပုံမှန်အစည်းအဝေးတွေစတင်မယ့်အချိန်ဟာမြန်မာနိုင်ငံမှာကာယရောဂါကိုဗစ် -19 ဖြစ်ပွားနေစေကာလဖြစ်တာမို့လို့ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ရေးအစီအမံတွေချမှတ်ဆောင်ရွက်နိုင်မှုလွှတ်တော်အစည်းအဝေးများကျင်းပရေးဗဟိုကော်မတီနဲ့လုပ်ငန်းကော်မတီတွေဘက်ကစီစဉ်ဆောင်ရွက်နေခြင်းလည်းဖြစ်ပါတယ်ရှင်။